ချင်းပြည်နယ်တွင်းတိုက်ပွဲတွေကြားပိတ်မိပြည်သူတွေလွတ်မြောက်ရေးလှုပ်ရှားတောင်းဆိုခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုစစ်တပ်ကတရားစွဲဆိုထားတာမှာတော့ဒီကနေ့ထောင်ဒဏ်နဲ့ငွေဒဏ်အတီးတီးချမှတ်လိုက်ပြီးဖြစ်ပါတယ်။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကနေလွတ်ဖို့တရုတ်မြန်မာနယ်စပ်မှာစစ်ဘေးရှောင်နေတဲ့ကချင်ဒုက္ခသည်8000လောက်ဟာလည်းရိတ်ခါပြတ်လတ်နေတဲ့အခြေအနေတွေနဲ့ကြုံရပါတယ်။အခြေအနေတွေကိုစူးစီးပြီးတော့ VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။အတရည်ချက်မှုပုံမှန်900နဲ့တမတော်ကတရားစွဲဆိုခံထားရတဲ့ကချင်ဒေသတိုက်ပွဲတွေရရည်နဲ့စစ်ဘေးသစ်ပိမိပြည်သူတွေလူမျိုးရေးဥဆောင်လှုပ်ရှားသူ၃ဦးကိုမြစ်ကြီးနယ်တရားရုံးကနေဒီကနေ့အပြစ်သက်အမိန့်ချမှတ်လိုက်တဲ့အချိန်ဒီကတော့တရားကြမ်းနာပွဲကိုတက်ရောက်ခဲ့တဲ့ကိုစတီဗင်ကခုလိုပြောပါတယ
်တရားရုံးကဒီနေ့တော့ထောင်ဒဏ်6လနဲ့ငွေဒဏ်15သိန်းတော့ဒီကနေ့ချလိုက်ပြီသူတို့ကို
ထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းတရားစီရင်ချက်ချမှတ်ခံစားရတဲ့ဥလွန်းဆောင်ဥစော်ချက်နဲ့တော်နံဘူးတို့အနေနဲ့အယူခံဝင်ရေးမဝင်ရေးမိသားစုတွေနဲ့လှုပ်ဖော်ကင်ဖက်တွေနဲ့တိုင်ပင်ပြီးရှေ့ဆက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ်ဒီကနေ့တရားရုံးကလည်းစီရင်ချက်ချတဲ့ပေါ်တရားမျှတမှုအားနည်းနေတယ်လို့ကိုစီပင်ကအခုလိုဆက်ပြောပါတယ
်လုံးဝတရားမျှတမှုမရှိဘူးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုတာမရှိဘူးအားလုံးသမတော်ကိုဘယ်လိုမှမလွန်ဆိုင်တဲ့တရားသူကြီးတွေတရားရုံးကြီးရှေ့နေရှေ့ရက်ကြီးညာနေရစီရဟာပေါ်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီကလုံးဝဟောချေနေမကောင်းမှုစီတဲ့အနေထားအားလုံးကစက်လုံးလို့ရှင်ပါမလွန်ဆန်လို့မရတဲ့အခြေအနေပေါ်တော့စိတ်မှုပြည်သူများကိုလူမျိုးရံဖြေထုတ်ပြန်ကျူးကားတဲ့ကောင်းဆောင်တွေကိုထောင်ဒဏ်ချမှတ်တဲ့ဆရာတော့တော့ကောချေနေဆိုးတဲ့တရားများတတ်မှုလုံးဝမရှိတဲ့အနေထားဖြစ်ကြတယ်နော
်ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်းတပ်မတော်နဲ့ KIU တို့ကြားဖြစ်ပွားနေကြတဲ့စိုက်ပွဲတွေကြောင့်ကားမိုင်းမြို့နယ်ကလိုင်တောင်ခူးရွာသား150ကျော်တနိုင်းမြို့နယ်အောင်လော့ရွာသား1000ကျော်အင်ဂျန်ရမြို့နယ်ကရွာသား900ကျော်ဟာတိုက်ပွဲအတွင်းပိတ်မိခဲ့ပါတယ်။ KPC ကချင်နှစ်ချင်းခရိယံတင်းရဲ့ဥဆောင်မှုနဲ့သူဘာသာရေးဖွဲ့တွေလူမှုရေးဖွဲ့စည်းတွေကပိတ်မိနေတဲ့ပြည်သူတွေကယ်ထုတ်ဖို့အတွက်သွားရောက်ခဲ့ပေမဲ့လည်းဒေသခံသတ်မတော်ဖွဲ့တွေကလည်းဟန်သာမှုတွေနဲ့ကြုံခဲ့ရပါတယ်။တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့သတင်းစာရှင်းလင်းပွဲပြုလုပ်စဉ်ပြောဆိုမှုတွေကြောင့်ကိုလွမ်းဆောင်ကိုစော်ချက်နဲ့တော်နံဘူးတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုရယဘုံမူကြီးမျိုးမင်းဦးကတရားလိုလုပ်ပြီးပုံမော့900သမတော်တိတ်ခညှိုးနှွမ်းစေတဲ့ပုံမနဲ့တရားစွဲဆိုခဲ့ရကလည်းဒီကနေ့စီရင်ချက်ချခဲ့တာဖြစ်ပါတယ်။2013ခုနှစ်ကစပြီးတော့ကချင်ပြည်နယ်တွင်ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမတော်တို့ကြားတကြောပြန်စစ်ရေးတင်းမာလာနေတာပါ။စစ်ရေးပဋိပက္ခတွေကြားဒေသခံပြည်သူတွေစိတ်နဲ့ချီပြီးတော့စစ်ဘေးတိမ်းရှောင်နေရပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်8000ခန့်ဟာစန္ဒရိတ်ကအခက်ကြုံတွေ့နေရတယ်လို့ KBC သွေးမှူးဒေါက်တာခလန်ဆန်စွန်ကပြောပါတယ
်။ကျွန်တော်တို့ဒီနယ်စပ်မျိုးပေါ့ခြေခံစားဆုံးဦးဒီဖြစ်တဲ့စံစီစားပဲပေါ့အဲ့တော့ကိုဒီဒီကနေချင်းတွင်ပြမှဆန့်ချူနေတာအခုဒီမစပ်ကျော်တော့ကတော့ဒီကဒါကိုတားမြစ်လိုက်တော့ကျွန်တော်တို့အခုနယ်စပ်မရှိတဲ့ IDV ပြန်ပြီးဒီကောင်းကတော့6000 9000ကျော်ပေါ့စားစားဖက်ဖက်နေပြီဖြစ်နေတာကိုကျွန်တော်ရင်ဆိုင်ရတယ်ကျွန်တော်တို့ကဒီနေ့စီဝေးဆုံးချက်ချက်အရတော့မြတ်စွာဘုရားရှိတဲ့ကျေးဇူးရေးအဖွဲ့နဲ့ကျွန်တော်တို့ပူးပေါင်းပြီးမှဒါကိုတလို့သင်သွင်းနိုင်တယ်ဆိုတာကိုသာပြီးမှချိန်နေပြီနော်ကိုကျွန်တော်ထုတ်ပြပါလိုက်ရတယ
်ဆန္ဒရိတ်ခါသင်တင်ခွင့်ရရှိဖို့တရုတ်နိုင်ငံသွေးမှာရှိတဲ့ကယ်ဆယ်ရေးဖွဲ့စဉ်နဲ့ညှိနှိုင်းသွားရမယ့်အနေအထားရှိတယ်လို့သူကဆိုပါတယ်ဒုက္ခတဲ့စခန်းတွင်စာနာရိတ်ကတင်သွင်းဖို့ပိတ်ပင်ထားတဲ့သရုပ်အာဏာပိုင်ကြီးရဲ့ရည်ရချက်ကိုတိတိပပမပြောနိုင်ပေမဲ့ကချင်လွတ်လပ်ရေးဖွဲ့ KIU အနေနဲ့မြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးဖို့အကြကန်တဲ့လှုပ်ရဖြစ်တယ်လို့ယူဆကြောင်းဒေါက်တာခလန်ဆန်စွန်းကဆက်ပြောပါတယ်
။ကျောင်းပြတ်ချက်တော့ဘာမှမပြီးဘူး။ဒီနယ်စပ်မှာဝင်တဲ့လမ်းတွေလည်းအလုံးစုံပိတ်တယ်။သူဒီ NCA တို့အစီအစဉ်နဲ့ပါနေတယ်လို့သိပြီးရတာပေါ့။တရားပြတဲ့သဘောမျိုးလည်းပါကောင်းပါနေတယ်လို့ကျွန်တော်အဲ့လိုယူဆတာပေါ့နော
်။လာမယ့်သိစင်မှာရင်းနှီးလောက်မှာနှိပွန်ဖောင်သိချင်းကတာဝန်ရှိသူတွေကချင်ပြည်နယ်ကိုလာရောက်มาဖြစ်တဲ့အတွက်ဒုက္ခသည်စခန်းနေသူတွေရိတ်ခါပြလာမှုပြဿနာရေးကိုဆွေးနွေးဖြေရှင်းသွားမယ်လို့လည်းသူကဆိုပါတယ်။စစ်ရှောင်တွေအနေနဲ့မူလနေရက်ကတင်းရှောင်လာတာ6နှစ်ကျော်လာပြီဖြစ်တယ်လို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ KIU တို့ကြားစိုက်ပွဲလျှော့ချပြီးတော့နိုင်ငံရေးရဆွေးနွေးဖို့ကြိုးစားနေပေမဲ့လည်းတိတာတဲ့သိုးသွဲမှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစိတ်ရေးသိမ်းမှနေစေဖြစ်ပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်နဲ့ KIU ထိန်းချုပ်နယ်မြေမှာစစ်ရှောင်8000လောက်ရှိနေပြီးတော့အစိုးရထိန်းချုပ်နယ်မြေထဲမှာစစ်ရှောင်6000ခန့်ရှိနေတယ်လို့ဒုက္ခသည်ကော်မတီတွေကပြောပါတယ်ခင်ဗျာ